စ်ကောင်စီတပ်နဲ့ KIO အချားလိုင်းစားဒေသနန်ဆန်းရံမှာ၃လကျော်စစ်ရေးတင်းမာနေချိန်ဒီလ၉ရက်နေ့ညကလိုင်းစားမြို့နှမိုင်ခန့်သာဝေးတဲ့မုံလိုင်းခက်ကြီးရွာမှာပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ပွားပြီးအများအပြားထိခိုက်ဒေဆုံးခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုဟာစစ်ကောင်စီကပစ်ခတ်တာဖြစ်ကြောင်းနဲ့ပစ်ခတ်တဲ့လက်နက်အမျိုးအစားကိုစစ်ဆေးနေစေဖြစ်ကြောင်းKIO ပြန်ကြားရေးတာဝန်ခံပိုမူကြီးနော်ဘူးက POA ကိုပြောပါတယ
်အမှတ်နဲ့လက်ဖြစ်ပါတယ်တို့ကတော့ဒီဘုံချကြတဲ့နောက်မှာလဲ၃နှစ်ခါအမှတ်နဲ့လက်ဖြစ်ပါတယ်အမှတ်ဆိုတာကတော့120မမလို့ကျွန်တော်တို့ယူဆတာပေါ့နော်အဲ့ဒါလက်ဖြစ်ပါတယ်ဒါမှမဟုတ်ဘုံချီကိုတော့လေကြောင်းနဲ့ပြည့်တဲ့ပုံစံတော့ဖြစ်ပါတယ်ဒါမို့လို့ရှင်လဲဒီဘုံနဲ့ပြည့်တဲ့ပုံစံမျိုးတွေဒါမှမဟုတ်လို့ရှင်တော့ဟိုဗါလဲအဝေးဖြစ်တဲ့ဟိုဒီ rocket ဒီပေါ့နော်ခိုးစုတဲ့ဖြစ်တဲ့ပုံစံမျိုးတော့ဖြစ်ပါတယ်အဲ့တော့ကိုတော့ကျွန်တော်တိတိကျကျပြောလို့တော့မရဘူးဒီစီးရေးအဖွဲ့ဒီကိုတော့ဖွင့်ရှိထားတာတော့ရှိပါတယ်သူတို့ကဒီဖြစ်ချက်ဒီကိုတော့ခုတည်းကတော့တို့တို့တတိယဌာနအဖွဲ့မှာတော့မရသေးဘူးဖြစ်နေတာနော်ဟုတ်ကဲ့
ဒီပြစ်ကတ်တိုက်ခိုက်မှုမှာ16နှစ်အောက်ကလေး17ယောက်အပါအဝင်သေဆုံးသူ29ဦးရှိပြီးထိခိုက်ဒဏ်ရာသူက59ဦးရှိကြောင်းနဲ့မုံလိုင်ခက်စစ်ဆောင်စခန်းမှာရှိတဲ့နေအိမ်အလုံးကြီးပါပျက်စီးခဲ့ရတယ်လို့လည်းပြောပါတယ
်အခုနောက်ဆုံးကတော့တည်တဲ့လူရည်ကတော့29ဦးရှိပါတယ်ခင်ဗျထိခိုက်ဒဏ်ရာဒါကတော့59ဦးရှိပါတယ်ခင်ဗျ16နှစ်ကလေးကတော့17ယောက်ပါပါတယ်ခင်ဗျအဲ့ဒီမုံလိုင်ခက်ကတော့အိမ်ကယူဝါနဲ့ဖြစ်ပါတယ်နောက်စစ်ဆောင်ကြီးတွေပြန်နေခဲ့တဲ့သူချုံခါနဲ့ဖြစ်ပါတယ်သူတို့ကကြတာကတော့ဒီသူချုံတခန်းကလေးလောက်မှကြတာဖြစ်ပါတယ်ခင်ဗျအဲ့မှာရှိတဲ့ဒီအင်းရဲ့ကုံလုံးကတော့စစ်စစ်ကုံတာဖြစ်ပါတယ်ဟုတ်ကဲ့
စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီပေါက်ကွဲမှုဟာသူတို့တိုက်ခိုက်တာမဟုတ်ကြောင်းညင်းဆိုထားပါတယ
်ဒီလိုင်းစာသတင်းနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လည်းစုံစမ်းနေတယ်ဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ကနေဇဒေတာတင်းကြီးအေဂျန်ကြီးကိုအမြဲတမ်းကျွန်တော်ထိန်းသိမ်းဆောင်ရွက်လျက်ရှိတယ်။ဒီနေဇဒေတာနဲ့နေတဲ့နေရာမှာညသကောင်အချိန်တော်ကြီးမှာဒါပုံကျတိုက်ခိုက်တယ်လို့ဒါလက်နက်ကြီးနဲ့တိုက်ခတ်တယ်လို့ဆိုတာဖြစ်နိုင်လားသွားစဉ်းစားနေခြင်းပါတယ်။ကျွန်တော်တို့ပြောရပြီးဖြစ်တယ်။ဒီတမ်တော်အနေနဲ့ကတော့မိတိဌာနချုပ်လက်နက်ကန်တောင်းရနေတဲ့မိတိဌာနချုပ်ဆိုကျွန်တော်တို့တိုက်ခတ်နိုင်တယ်တိုက်ခတ်နိုင်တယ်။သို့တော့ကျွန်တော်တို့တိုက်ခတ်တိုက်ခတ်မှုရှိခဲ့ဘူးဆိုတာကိုသာတို့ပြောပြီးဖြစ်ပါတယ
် KIO ဘက်ကလေရင်နဲ့ပြစ်ခတ်တယ်လက်နက်ကြီးနဲ့ပြစ်ခတ်တယ်ဆိုပြီးအမျိုးမျိုးဆွဆွဲပြောဆိုနေတာကိုထောက်ပြပြီးဒါဟာ KIO လက်နက်တိုက်ပောက်ကွဲတာလည်းဖြစ်နိုင်ကြောင်းသူကဆက်လက်ပြောဆိုထားပါတယ
်ကျွန်တော်အတိအကျပြောနိုင်တာတစ်ခုကတော့အဲ့ဒီနေရာပေါ့ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာပြီး KIO နဲ့ UAV တွေတုံးပြီးတော့မောင်းသူမဲ့လေရင်တွေတုံးပြီးတော့တတ်မတော်စခန်းတွေကိုဒရုန်းပုံလာချတဲ့နေရာစစ်ကြောင်းတွေပေါ်မှာဒရုန်းပုံလာချတဲ့နေရာဖြစ်တယ်ဒါကြောင့်မို့ဒီမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်ဒီပောက်ကွဲမှုဒီဘာကြောင့်ဖြစ်တယ်ဆိုတော့ကျွန်တော်တို့စုံစမ်းနေကြပဲဖြစ်တယ်ယခင်တော့လည်းကျွန်တော်တို့ဒီလန်ကာကြီးမှာတရားကြီးရဲ့လက်နက်ခြံအုံပန်းတို့ပောက်ကွဲခဲ့တယ်သူတို့အနေနဲ့တရင်ဖုံးကွယ်ပြီးလောက်ခဲ့တာမျိုးရှိတယ်အခုလဲ drop bomb ကြီးပူလောင်တဲ့ဟာနေရာပောက်ကွဲတာဖြစ်နိုင်လို့ကျွန်တော်တို့သုံးတတ်တယ်ဒီလိုတဲ့တော့ကျွန်တော်တို့စုံစမ်းနေကြပဲဖြစ်ပါတယ
် KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်ကောင်စီဘက်ကပြစ်ခတ်တာလို့အခိုင်အမာပြောဆိုပြီးပောက်ကွဲမှုဖြစ်တဲ့နေရာမှာလက်နဲ့တူလောင်တာမရှိဘူးလို့လည်းပြောပါတယ်
။သူတို့ပြစ်တာမဟုတ်ဘူးဆိုတာကတော့လုံးဝမှန်ကန်တော့မရှိဘူး။ဘာကြောင့်လဲဆိုတော့အဲ့ဒီဘုံချင်းကြတဲ့နောက်ပိုင်းမှာလည်းသူတို့ကဒီအမြောက်ဆန်းတယ်လေစစ်ပြမကြနေတော့ပဲဖြစ်ပါတယ်။ဒုတိယချက်ကတော့ကျွန်တော်တို့ဟဲ့ဒီလက်နဲ့ဒီထားတဲ့နေရာလည်းမရှိပါဘူး။အခုသူတို့ကဘုံကြီးကြတဲ့နေရာလဲကျွန်တော်တို့ပြည်သူလူထုကြီးရှိတဲ့ယူဟာဒီတစ်ချောင်းစခါနဲ့အလေမှာဘလုံးကွေးပုံစံနော်မေဒီယံလူပြည်နဲ့ဖြစ်ပါတယ်အလားမပြေးမှာပေါ့နော်ဘာမှအဆောက်အဦလည်းမရှိတဲ့နေရာမှာကြတာဖြစ်ပါတယ်အဲ့ကနဲ့ပတ်ဝန်းကျင်တော့ကိုလုံးဖြစ်စီသွားတာဖြစ်ပါတယ
်ပြီးခဲ့တဲ့2022ခုနှစ်အောက်တိုဘာလ23ရက်နေ့ညမှာလဲဖားကန်မြို့နယ်အနမ့်ပါရွာမှာကျင်းပတဲ့ KIA တီထောင်တဲ့နှစ်ပတ်လည်အခမ်းအနားကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာ KIA အရာရှိစစ်သည်အပါအဝင်စီးပွားရေးလုပ်ငန်းရှင်နဲ့ပြည်သူစုစုပေါင်း60ကျော်သေဆုံးခဲ့ရပါတယ်။ ဒီလဆန်ငါးရက်နေမှာတော့NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့တာရှင်းနစ်မြောက်ပြည်ပြီဖြစ်ပါတယ်စစ်ကောင်စီကဒီအခမ်းအနားကိုတက်ရောက်ဖို့အတွက်ကရင်ကိုယ်စားလှယ်တွေကိုဖိတ်ကြားခဲ့ပါတယ်ဒါပေမဲ့ကရင်အိုးဘိုးကော်မတီဘက်ကတော့တစုံတရာအကြောင်းပြန်ကြားတာမရှိပါဘူးကရင်အိုးဟာ NCA စာချုပ်ဖြစ်မြောက်ရေးအတွက်အစင်တစိုက်ပါဝင်ဆွေးနွေးခဲ့ပြီးမဲ့ NCA ကိုလက်မှတ်ရေးထိုးမှထားတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်စစ်ကောင်စီတပ်နဲ့ကရင်ရဲတပ်တွေဟာဇူလိုင်လဆန်းကစတင်ပြီးလိုင်စာမြို့အနီးနန်ဆန်းရွာပတ်ဝန်းကျင်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့နှစ်ဖက်စစ်ရေးတင်းမာမှုတွေမြင့်တက်နေတာဖြစ်ပါတယ်ခင်ဗျာ